ငွေကြေးကြီးကျယ်အကောင်ကျခံပြီးကမ္ဘာဖလားဘောလုံးဝဲချင်းပါမယ်ပေါ်မှာစံရင်ကန့်ကွက်မှုတွေရှိနေတဲ့ကြားကပဲကမ္ဘာဖလားဘောတွေကိုလက်ခံပြီးချင်းပါဖို့အဆင်သင့်ဖြစ်နေပြီလို့ဘရာဇီးလ်သမ္မတဒီလ်မာရူဆော့ဖ်ကပြောကြားလိုက်ပါတယ်ပွဲစဉ်တွေကိုလက်ခံချင်းပါမယ်မြို့ကြီး၁၂မြို့မှာအားကစားရုံတွေတည်ဆောက်ပြီးတွားလာရေးနဲ့ဆောက်လုပ်မှုတွေအတွက်အစိုးရကဒေါ်လာ17ဘီလီယံကျော်အကုန်ကျခံမဲ့ကိစ္စနဲ့ပတ်သက်ပြီးမကြသေးခင်လတွေအတွင်းဆန္ဒပြပွဲတွေပေါ်ပေါက်ခဲ့တာပါအခုလိုငွေတွေအများအပြားသုံးဆွဲလိုက်တဲ့အတွက်ကျန်းမာရေးပညာရေးလိုကိစ္စရပ်တွေမှာငွေကြေးသုံးဆွဲနိုင်ခြင်းမရှိတော့သလိုအစိုးရအရာရှိတွေကြားအကျင့်ပြတ်ခြားဆားမှုတွေလည်းဖြစ်လာစေတယ်လို့ကန့်ကွက်သူတွေကဝေဖန်နေကြပါတယ်အင်ကာနီကရုပ်မြင်သံကြားကနေတနိုင်ငံလုံးကိုထုတ်လွှင့်ခဲ့တဲ့မိန့်ခွန်းထဲမှာတော့သမ္မတရူဆော့ကဘရာဇီးလ်အစိုးရဟာ2010ကစပြီးကျန်းမာရေးနဲ့ပညာရေးစိတ်ကိုအစ200ကျော်တိုးမြင့်သုံးဆွဲခဲ့တယ်လို့ပြောဆိုခဲ့ပါတယ်။ကမ္ဘာဖလားဘောလုံးပွဲလက်ခံကျင်းပမယ့်ကိစ္စနဲ့ပတ်သက်ပြီးပဋိပက္ခတွေရှိနေတဲ့တိုင်အောင်ဘရာဇီးလ်အနေနဲ့ကမ္ဘာဖလားဘောလုံးပွဲတွေကိုကြိုဆိုဖို့အတွက်အသင့်ဖြစ်နေပြီလို့သူကပြောဆိုလိုက်တာပါ။အခုဆောက်လုပ်နေတဲ့အခြေခံအဆောက်အုံတွေကိုကမ္ဘာဖလားဘောလုံးပွဲတွေပြီးသွားတဲ့အခါမှာလူတွေဆက်ပြီးအသုံးပြုနိုင်မှာဖြစ်တဲ့အတွက်အကျိုးရှိတဲ့ကိစ္စဖြစ်တယ်လို့လည်းသမရကပြောပါတယ်။အကျင့်ပြတ်ခြားဆားမှုတွေမှာပါဝင်ပတ်သက်သူတွေကိုလည်းအပြစ်ပေးအရေးယူသွားမှာဖြစ်တယ်လို့သမ္မတဒီလ်မာရူဆော့ဖ်ကပြောဆိုခဲ့ပါတယ်